ဣဇွေးနိုင်ငံမှာဒီကနေ့ရွေးကောက်ပွဲတွေကျင်းပတော့မှာပါ။အာနာကိုဆယ်စုနှစ်နဲ့ချီပြီးတော့ထိန်းသားခဲ့တဲ့ဝန်ကြီးချုပ်ဗင်ဇမင်နာတန်ယာဟုအတွက်အခုဒီချိန်ရွေးကောက်ပွဲကလွယ်လွယ်နဲ့နိုင်ရဖို့မဖြစ်နိုင်တဲ့အခြေအနေနဲ့ကြုံနေရပါတယ်။အဓိကအတိုက်ခံကာကွယ်ရေးဦးစီးချုပ်ဟောင်းဘန်နီဂျမ်းစ်ကကိုလည်းဒီဣဇွေးလူထုကတော်တော်လေးသဘောကျနေတာမို့ဒီကနေ့ကျင်းပမယ့်ရွေးကောက်ပွဲတွေကဝန်ကြီးချုပ်နေရာအတွက်အချိန်နဲ့ရှင်းပြကြလိမ့်မယ်ဆိုတဲ့အကြောင်းကန်ဗရမီးယားရဲ့တရင်ကိုကျွန်တော်ဆက်ပြီးတော့ပြောပါမယ်။လက်ရှိဣဇွေးဝန်ကြီးချုပ်နတန်ယာဟုရဲ့လီကုတ်ပါတီနဲ့တိုင်ပက်ဘန်နီဂျမ်းစ်ရဲ့အဖြူနဲ့အပြားပါတီကမတ်နေရာ120ရှိတဲ့ဣဇွေးလွတ်တော်အတွက်ရမယ့်နေရာတွေကမတိမ်မြင့်ရှိနေတယ်လို့လူထုသဘောထားကောက်ခံမှုတွေမှာဖော်ပြနေပါတယ်။ဒီတိုင်းတော့ဆိုလို့ရှိရင်အသက်69နှစ်ရှိပြီဖြစ်တဲ့ဝန်ကြီးချုပ်နတန်ယာဟုကအနိုင်ရမယ့်သဘောရှိနေပါတယ်။သူ့ပါတီကလက်ရာရင်းပါတီငယ်တွေနဲ့မဟာမိတ်လုပ်ပြီးတော့ညွန်ပေါင်းဖွဲ့ထားတာပါ။ဒီစဉ်လဲသူ့ပဲနိုင်မယ်ဆိုရင်နတန်ယာဟုရဲ့ဝန်ကြီးချုပ်တက်တန်းက5ချိန်ဖြစ်သွားတော့မှာပါ။Time of Israel သတင်းစာရဲ့ editor David Horovitz ကညွန်ပေါင်းဖွင့်နေတဲ့သူကအတားရလိမ့်မယ်လို့ဆိုပါတယ
် People think if you get more seats than the other party you win an election not in Israel because there's multi-party coalitions and therefore
တခြားပါတီတွေကမနေ့ကပေါ်ရထားတယ်ဆိုရင်ရွက်ောက်ပွဲမှာအနိုင်ရသူတွေကထင်ကြပါတယ်အစ်စင်းမှာကတော့အဲ့လိုမဟုတ်ပါဘူးဘာကြောင့်လဲဆိုတော့အစ်စင်းမှာပါတီစုံညွန်ပေါင်းတွေရှိတာကြောင့်ပါအဲ့ဒါကြောင့်ညွန်ပေါင်းပါတီဖွင့်နေတဲ့သူကအနိုင်ရမှာပါပဲအတိုက်ခံကန်ဆယ်အချို့နဲ့မဲမဟာမိတ်ပါတီကတော့ဒီလိုညွန်ပေါင်းဖွင့်နိုင်မယ်ပုံမပေါ်ပါဘူး
လာရင်းနဲ့ချီပြီးတော့ရွေးကောက်ပွဲအတွက်မဲဆွယ်စည်းရုံးမှုလုပ်ခဲ့တာတွေကတော့အဆုံးသတ်ပါပြီ။ဝန်ကြီးချုပ်နတန်ယာဟုကသူနဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်တို့ရဲ့ဆက်ဆံရေးဟာနိမ့်နိမ့်ကက်ကက်ရှိတယ်ဆိုတဲ့အကြောင်းမဲဆန္ဒရှင်တွေကိုသူကထပ်ပြီးတော့သတိပေးနေပါတယ
်။ Israel has been blessed to have many friends who sat in the Oval Office. But Israel has never had a better friend than you.
Israel ဟာအင်ဂျူရောမှာတာဝန်ယူခဲ့ကြတဲ့အမေရိကန်သမ္မတတွေတော်တော်များများရဲ့ကောင်းကောင်းမွန်မွန်ဆက်ဆံတာကိုခံခဲ့ရတဲ့နိုင်ငံမှာဒါပေမဲ့သမ္မတထရန့်ထက်ပိုကောင်းတဲ့အမေရိကန်သမ္မတဣသရေလအတွက်မရှိခဲ့ပါဘူ
းသူရဲ့မြစ်တရခံတိုက်တွန်းမှုကြောင့်အီရန်နိုင်ငံရဲ့တော်လှန်ရေးပြည်ဆောင်တပ်ကိုအကြမ်းဖက်အဖွဲ့အစည်းဖြစ်သတ်မှတ်တယ်လို့ဒေသုံးကပဲသမ္မတထရန့်ကကြေညာခဲ့တဲ့ပေါ်ဝန်ကြီးချုပ်နတန်ယာဟုကကျေးဇူးတင်နေပါတယ်သမ္မတထရန့်ရဲ့နှစ်နှစ်ကြာအုပ်ချုပ်မှုကာလအတွင်းနတန်ယာဟုရဲ့တခြားမြစ်တရခံတိုက်တွန်းမှုတွေကိုလည်းသမ္မတထရန့်ကလက်ခံခဲ့တာပါစီးရီးယားနဲ့နေပြည်တော်ဆန်မှုညှင်းပွားနေတဲ့ဂိုလန်ကုန်းမြေကိုဣသရေလပိုင်နယ်လို့အမေရိကန်ကအတိအမှတ်ပြုခဲ့တာဂျေရုဆလင်ကိုဣသရေလမြို့တော်အဖြစ်အတိအမှတ်ပြုပြီးတော့အမေရိကန်တိုင်ယုံကိုလည်းတယ်လ်အဗီးမြို့ကနေပြီးတော့ဂျေရုဆလင်ကိုပြောင်းလဲခဲ့တာအပြင်အီရန်ရဲ့နျူကလ িয়ার နဲ့ဆန်ရသဘောတူညီချက်ကနေအမေရိကန်နှုတ်ထွက်ခဲ့တာတွေကနတန်ယာဟုရဲ့တိုက်တွန်းချက်တွေဖြစ်ပါလေနတန်ယာဟုဟာအခရီလဆောင်းမှုတွေနဲ့ဆွဲချက်တင်ခံရတာဖြစ်ပေမဲ့ဒီကိစ္စနဲ့ပတ်သက်ပြီးတော့သူ့ကိုထောက်ခံကြတဲ့ရှေးဥစွဲမဲဆန္ဒရှင်တွေကအခုရဲ့ပိုင်းတွေအတွက်မှာပဲမိတ်ပြလိုက်ကြပါပြီနောက်ဖက်ကမ်းခြေမှာဣသရေလရဲ့နေမျိုးတိုးချက်တင်ပိုက်ခြေချမှုတွေကိုအခိုင်အမာလုပ်မယ်လို့တရားဟုကပြောခဲ့ပြီးတဲ့နောက်ပိုင်းသူ့ကိုပြန်ပြီးတော့ထောက်ခံလာကြတာပါတကယ်လို့ဣသရေလရဲ့အဲ့ဒီနေမျိုးတိုးချက်ခြေချမှုတွေသာကျေကျေပြန့်ပြန့်ဖြစ်လာမယ်ဆိုရင်လူလက်တဲ့ပါလက်စတိုင်းနိုင်ငံထူထောင်ရေးကိစ္စကညှော်လင့်ချက်ကုံသွားနိုင်ပါလေနတရားဟုရဲ့ဂရိကုတ်တွေကတာဝန်မဲ့ရကြတယ်လို့အသက်59နှစ်ရှိပြီဖြစ်တဲ့ကာကွယ်ရေးဦးစီးချုပ်ဟောင်းစိုက်ခံကောင်းဆောင်ဘန်နီဂျမ်းစ်ကဝေဖန်ပါတယ်သူကဣသရေလရဲ့နေမျိုးတိမ့်တိုက်မှုကိစ္စနဲ့ပတ်သက်ပြီးတော့ကမ္ဘာနိုင်ငံတွေရဲ့ထောက်ခံမှုနဲ့လှုပ်ဆောင်တဲ့ငင်းငယ်သဘောတူညီချက်ကိုသဘောကျတဲ့သူပါ။နတန်ယာဟုအနေနဲ့အာဏာဆွံ့မဲ့အခြေအနေကိုရောက်နေပြီးဣသရေလရဲ့အင်အားတွေကိုတစုတစည်းနဲ့ဖြစ်အောင်လုပ်မယ်လို့ဘန်နီဂျမ်းစ်ကပြောနေပါလေ။ဣသရေလအနေနဲ့တစုတစည်းနဲ့ရှိပြီးတော့အဆက်ဆက်ရှိရှိနဲ့ညှော်လင့်ချက်ရှိတဲ့လမ်းကိုရွေးမလား။အဆုံးရောက်မဲ့လမ်းကိုရွေးမလားဆိုတာဆုံးဖြတ်ဖို့လိုနေပြီလို့လည်းသူကဆိုပါလေ။တကယ်လို့များဒီကနေ့ကျင်းပမဲ့ရွေးကောက်ပွဲတွေမှာနတန်ယာဟုပဲထပ်ပြီးတော့နိုင်မယ်ဆိုရင်တော့သူဟာဣသရေလနိုင်ငံကိုထူထောင်ခဲ့တဲ့ဒေးဗစ်ဘန်ဂူရောင်းထက်ကိုစော်လွန်ပြီးတော့ဣသရေလရဲ့အုပ်ချုပ်မှုတက်တန်းအကြဆုံးခေါင်းဆောင်ဖြစ်သွားပါလိမ့်မယ်